မြန်မာနိုင်ငံအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း63နိုင်ငံကကိုဗစ်ကာကွယ်ဆေးထိုးထားတဲ့ခီးသွွားဧည့်သည်တွေထိုင်းနိုင်ငံကိုလာရင်ဒီကနေ့နိုဝင်ဘာလ၁ရက်နေ့ကနေစပြီးတော့ရက်ရှည်တီးခြားခွဲနေပြီးတော့ quarantine လုပ်ရမှာလို့တော့ပါဘူး။ကိုဗစ်ကာရောဂါကြောင့်ခီးသွွားလုပ်ငန်းတွေထိခိုက်နေတဲ့ထိုင်းနိုင်ငံကခီးသွွားလုပ်ငန်းကိုပြန်လည်ကောင်းမွန်လာအောင်ဆောင်ရွက်တဲ့အနေနဲ့ခီးသွွားကန့်သတ်ချက်တွေကိုဖြေလျော့ပေးနေတာဖြစ်ပါတယ်။ခီးသွွားလုပ်ငန်းတွေမှာအလုပ်လုပ်နေကြတဲ့မြန်မာရွှေပြောင်းလုပ်သားတွေကလည်းနိုင်ငံတကာခီးသွွားဧည့်သည်တွေပြန်လာကြဖို့မျှော်လင့်နေကြပါတယ်။ဒီကြောင့် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်။ခီးသွွားလုပ်ငန်းဝင်တွေကိုအထူးအားထားရတဲ့ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်လုပ်ငန်းတွေထိခိုက်ပြီးဝင်ငွေဆုံးရှုံးနေတာမျိုးမို့ခီးသွွားလုပ်ငန်းပြန်လည်တိုးတက်အောင်ကြိုးစားဆောင်ရွက်နေပါတယ်။ဒါကြောင့်မြန်မာနိုင်ငံပါဝင်နိုင်ငံပေါင်း63နိုင်ငံကခီးသွွားတွေအတွက်ဒီကနေ့နိုဝင်ဘာလ1ရက်နေ့ကစပြီးခီးသွွားကန့်သတ်ချက်တွေပြုလျှော့ပေးလိုက်ပါတယ်။ကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသားခီးသွွားတွေအနေနဲ့ quarantine စောင့်ကြည့်ရေးစင်တာကိုဝင်စရာမလိုပဲခီးသွွားလာခွင့်ပြုကြောင်းထိုင်းဝန်ကြီးချုပ်မစ္စတာပရယုတ်ချန်အိုချာကအခုလိုပြောဆိုသွားပါတယ်။
Well, that's what you know. This is by your petrol price.
ဝင်မလာတရနေ့ကစပြီးထိုင်းနိုင်ငံကိုစောင့်ကြည့်ရေးစင်တာကိုမဝင်မဲထိုင်းနိုင်ငံထဲကိုဝင်လို့ရပါမယ်။ကာကွယ်ဆေးအချက်အလက်အပြည့်ထိုးပြီးသားတွေပြရပါမယ်။ဒီကြောင့်ခီးနဲ့ထိုင်းကိုဝင်လာနိုင်ပါတယ်။ကိုဗစ်ကူးစက်မှုထိန်းချုပ်နိုင်တဲ့နိုင်ငံတွေကပြရမှာပါ။ထိုင်းကိုဝင်လာရင်တော့တဦးချင်းကိုဗစ်ကင်းစင်ကြောင်းလည်းပြတ်တက်ရမှာပါ။ထိုင်းနိုင်ငံကိုပြန်လည်ဖွင့်လှစ်ဖို့နဲ့ခီးသွွားလုပ်ငန်းတွေကိုကြိုဆိုဖို့အတွက်ဒီအချိန်ဟာအသင့်တော်ဆုံးအချိန်ကာလဖြစ်တဲ့အကြောင်းထိုင်းဝန်ကြီးချုပ်မစ္စတာပရယုတ်ချန်အိုချာကထိုင်းဘာသာနဲ့ပြောဆိုသွားတာပါတကယ်တော့ထိုင်းနိုင်ငံကကမ္ဘာလက်ခီးသွွားတွေကိုဇူလိုင်လလောက်ကလေးကလာကြဖို့ဖိတ်ခေါ်ခဲ့ပြီးမဲ့စောက်ကြီးစင်တာမှာ14ရက်လောက်နေရမယ်ဆိုတော့ကိုဗစ်ကန့်သတ်ချက်တွေကြောင့်ရောကိုဗစ်ကူးစက်မှုတွေမြင့်တက်နေတဲ့အတွက်ပါနိုင်ငံတကာကခီးသွွားတွေထိုင်းနိုင်ငံထဲကိုတိတ်မလာကြပါဘူး။အခုတော့နိုင်ငံတွင်ကိုဗစ်ကူးစက်မှုတွေရော့ကျသွားပြီဆိုပြီးနိုင်ငံတကာခီးသွွားတွေအတွက်ကန့်သတ်ချက်တွေဖြေလျှော့ပေးလိုက်တာပါ။အခုနောက်ဆုံးဖြေလျှော့မှုတွေနဲ့မြန်မာနိုင်ငံကိုလည်းကိုဗစ်ရောဂါကူးစက်နိုင်ခြင်းနဲ့တဲ့ low risk နိုင်ငံစင်ရင်းနဲ့ထက်သွင်းပြီးထိုင်းကိုမလာခင်အနည်းဆုံးတရက်နှစ်ပတ်အတွင်းကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသားသူတွေကွမ်းကျင်းလို့ဆရာမလို့ဘူးဆိုပြီးခွင့်ပြုလိုက်တာပါဒါနဲ့ပတ်သက်လို့မြန်မာပြည်သားများရေပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပြပါတယ
်2021မိုးမာလာတင်းနေရစပြီးတော့ထိုင်းနိုင်ငံနဲ့ကိုအရင်တော့မပါခဲ့တဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း63နိုင်ငံကိုလေးလျံခီးစဉ်နဲ့ဝင်ရောက်လို့ပြပါပြီဟိုပြောမယ်ဆိုထိုင်းနိုင်ငံနဲ့ဝင်တော့ကွာတင်းဝင်ရမလို့သို့တော့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးတော့ဒီအထောက်အထားလက်မှတ်တွေပြရမယ်
ကိုဗစ်ကပ်ရောဂါကြောင့်ထိုင်းနိုင်ငံကခီးသွွားလုပ်ငန်းထိခိုက်နေတာနှစ်နှစ်ပြီးပါရှိပါပြီ။ထိုင်းနိုင်ငံထဲကိုကမ္ဘာလက်ခီးသွွားတွေမလာတော့တဲ့အတွက်ခီးသွွားလုပ်ငန်းနဲ့ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေရပ်နားထားရသလိုအယောင်းဝယ်လုပ်ငန်းတွေနဲ့ဈေးတွေလည်းပိတ်ထားခဲ့ရပါတယ်။လူအတော်များများလည်းအလုပ်လက်မဲ့ဖြစ်ကုန်ပြီးဒီထဲမှာမြန်မာရှေ့တန်းလူသမားတွေလည်းပါဝင်တာပါ။ဒီတွင်အလုပ်လက်မဲ့ဖြစ်နေတဲ့မြန်မာလူသမားတွေလည်းတိတ်ငြိမ်ချပြီးနေရပြောင်းခဲ့ကြပါရဲ့။အခုတော့မြန်မာနိုင်ငံကကိုဗစ်ကာကွယ်ဆေးဆေးထိုးပြီးသားသူတွေပြန်လည်နိုင်ပြီဖြစ်လို့အလုပ်မရှိလို့နေရပြန်သွားသူတွေပြန်လည်နိုင်မှာဖြစ်တယ်လို့ထိုင်းနိုင်ငံထဲမှာရှိနေတဲ့ရှေ့တန်းလူသမားတွေအတွက်လည်းအများကြီးအကျိုးရှိပါတယ်ဆိုပြီးချင်းမှန်မျိုးကမြန်မာလူသမားတဦးကပြောပြပါတယ
်အများကြီးအဆင်ပြေနိုင်တယ်ဟဲ့ဗမာပြည်တွေဗမာပြည်သားတွေအများကြီးအဆင်ပြေနိုင်တယ်ဒီနာအခန့်ရှိကြတဲ့လူတွေလည်းလူလုံးတို့လိုလက်ဆင့်ကမ်းခေါ်တာတို့တွေအော်လာဖူပြီးသားပြန်သွားတဲ့အရင်တစ်ခေါက်ကအများကြီးပြန်သွားတဲ့လူတွေတောင်းကနန်းပြန်သွားတဲ့အရင်နည်းနည်းပြပြန်သွားတဲ့ဟာတွေကအကုန်လုံးနားလေပြီးသားတွေကြီးဆိုကတူတူပြန်နံဖို့တော့အရှင်ပြေတယ်
။ဒါဆိုရကကိုဗစ်ကပ်ရောဂါကူးစက်မှုတွေရော့ကျသွားပြီလို့ပြောပြီးနဲ့ထိုင်းကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရနိုဝင်ဘာလ1ရက်နေ့တနေ့ကအတည်ပြုလူနာ8000ကျော်ရှိနေပါတယ်။တနင်္ဂနွေလုံးအနက်ကိုဗစ်ကာကွယ်ဆေးထိုးနှံမှုကိုဒီဇင်ဘာလအကုန်မှာပြီးစီးနိုင်ဖို့ညီမှန်းထားပါတယ်။အခုဆိုရင်ထိုင်းနိုင်ငံကတရားမဝင်ရွှေကြောင်းလူသမားတွေကိုပါကာကွယ်ဆေးထိုးနှံပေးတာလို့လှုပ်လာပါတယ်။ထိုင်းနိုင်ငံရဲ့နေရာအနှံ့မှာလည်းကိုဗစ်ကာကွယ်ဆေးထိုးပေးတဲ့နေရာတွေကိုလည်းတိုးချဲ့ဖွင့်လှစ်ခဲ့ပါတယ်။ဒါအပြင်2021ပြည်ကုန်မှာတော့အင်းကြီးချင်းမြန်မာနေဆက်အပါအဝင်နေဆက်အားလုံးကိုလည်းပြန်ဖွင့်မယ်လို့ညီမှန်းထားပါတယ်ရှင်။